အမေရိကန်ပြည်ထောင်စုမှာတော့ဧပြီလ20ရက်နေ့ဗုဒ္ဓဖူးနေ့စာရင်းအရကိုဗစ် -19 ကပ်ရောဂါအတည်ပြုလူနာပေါင်း 80.8 သန်းကျော်သွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူဦးရေက 9,000 ကျော်သွားပြီလို့ကမ္ဘာကပ်ရောဂါကိုဗစ် -19 ကူးစက်မှုတွေကိုစောင့်ကြည့်မှတ်တမ်းယူနေတဲ့အမေရိကန်အခြေစိုက် Johns Hopkins စစ်တက္ကသိုလ်ရဲ့စာရင်းတွေမှာဖော်ပြပါတယ်မနေ့ဗုဒ္ဓဖူးညနေအထိအမေရိကန်ပြည်ထောင်စုတဝန်းလုံးတိုင်းတာနဲ့ကိုဗစ် -19 ကာကွယ်ဆေးအလုံးပေါင်း968.26 သန်းထိုးနှံပေးပြီးပြီလို့လည်းစာရင်းတွေမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုဗစ် -19 ကူးစက်ခံရသူအားလုံးရဲ့19ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်ကြောင်းအစိုးရကစားအသစ်တစ်ခုမှဖော်ပြပါတယ်။ကပ်ရောဂါကာလတစ်လျှောက်အမေရိကန်ပြည်ထောင်စုတွေကကလေး 12.9 သန်းကျော်မှာကိုဗစ် -19 ပိုးရှိကြောင်းစစ်ဆေးတွေ့ရှိခဲ့တယ်လို့အမေရိကန်ကလေးငယ်ဆေးပညာရဲ့ဆိုင်ရာအကယ်ဒမီနဲ့ကလေးဆေးရုံအသင်းရဲ့စစ်တမ်းမှာဖော်ပြထားတာဖြစ်ပါတယ်။မျိုးဗီဇပြောင်းကိုဗစ်မျိုးကွဲတွေရဲ့တက်ရောက်မှုနဲ့ကိုဗစ်ရဲ့ဖြစ်နိုင်ခြေရေရှည်တက်ရောက်မှုတွေကိုတိုင်းတာနိုင်မှုအသက်အပိုင်းခြားလိုက်ကိုဗစ်တက်ရောက်ပုံအကြောင်းအချက်လက်ကောက်ယူဖို့အရေးကြီးလိုအပ်နေကြောင်းကိုလည်းအဲ့ဒီအစီရင်ခံစာမှာဖော်ပြပါရှိပါတယ်ရှင်။